ပြည်တွင်းမှာစပါးစီမကြုံစဘူးတက်နေတဲ့အတွက်ထိုင်းနိုင်ငံကနေစံတင်သွင်းဖို့စဉ်းစားနေကြတဲ့အကြောင်းမြန်မာနိုင်ငံစံစပါးအတင်းကပြောပါရယ်နိုင်ငံအတွင်းအရန်စံထားရှိဖို့တက်မတော်ရိတ်ခါစံအပြည့်အဝပေးသွင်းဖို့နဲ့တရုတ်နယ်စပ်ကိုတင်ပို့နေတဲ့ပမာဏကလည်းများနေတဲ့အတွက်လက်ရှိစပါးစီကတော့ကြမဲ့အလားအလာမရှိသေးဘူးလို့လည်းစံစပါးအတိုင်းဝန်းကပြောတာတွေရှိနေပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရရှင်
စဘာပေါ်ချိန်နှစ်ဆင့်ဒီဇင်ဘာလမှာစဘာစီကျလေရှိပေမဲ့ဒီနှစ်မှာတော့စဘာတင်းတရာကို6သိန်းချောဈေးပေါင်နေတာကြောင့်ပြည်ရင်းဆန်ကုန်တဲ့တွေတက်ချေမကိုက်ဖြစ်ကြရပြီးပြည်ပကနေလုံးဒီဆန်တင်သွင်းဖို့စီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးနဲ့ဆန်စဘာလုပ်ငန်းရှင်တွေဆွေးနွေးခဲ့ကြပါတယ်ပြည်ရင်းစဘာစီတက်တာကြောင့်ထိုင်းနိုင်ငံကနေလုံးဒီဆန်တင်သွင်းရေးကိုမူအဖြစ်သဘောတူခဲ့ပေမဲ့လောလောဆယ်မှာတော့ဝယ်ယူမဲ့အစီအစဉ်မရှိသေးတဲ့အကြောင်းမြန်မာနိုင်ငံစံစဘာအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်။စဘာစီကမြင့်နေရပါတော့။စဘာစီကကျွန်တော်ဆန်ရန်စဘာစီကဟို၆သိန်းမျိုးဖြစ်နေကြတော့ဟိုပြောရင်တွက်ရှည်မကြိုက်ဘူးပေါ့နော်။ဟိုဘာစီဒီမွန်တင်နေတယ်။ဒါနဲ့ဒီစဘာစီမှာကျတော့ဟိုဘာဒီစံစဘာစီကဟိုမှာကျနေတဲ့ဘိုင်းမှာရှိတော့ဘောတော့အကျဉ်းတော့ဒီလိုရင်ထိုင်းတော့ပြင်းပြတော့မူသွားပြီသဘောတူတာပေါ့နော်။ဒါပေမဲ့ရောစင်ဒီသားတော့ဒီချင်းကောက်ပြင်းတယ်တော့မဟုတ်သေးဘူးပေါ့နော်။အဲအဓိကတော့သူကတော့အနေနဲ့ခွင့်ပြုလို့လို့လေ။နေ့ကကျတော့သူကအခွန်ဘလောက်ကောက်မယ်ပေါ့နော်။ကျွန်တော်မကြမီပါလေ။ဒီနေ့ကတော့ကျွန်တော်အေးစီယာစပြီပေါ့နော်။စားရခါကျတော့လေဒါဟိုအေးစီယာစံဝင်နေကျွန်တော်ကလက်ခံွယ်ပိုင်းရှိတော့။အဲကျွန်တော်တက်ဆိုဘလောက်ကောက်မယ်ဒါတွေကတော့ပြန်ပြီးဆုံးဖြတ်မှာပါ။
ပြီးခဲ့တဲ့နှစ်ကအစိုးရဘက်ကနိုင်ငံအတွက်အရန်ဆန်မထားခဲ့ပေမဲ့ဒီနှစ်မှာရာသီဥတုအခြေအနေအရအရန်ဆန်ပြန်လည်ထားရှိရေးနောက်အစိုးရတဲ့အပြောင်းလဲကာလမှာတက်မတော်ကိုပေးသွင်းရမယ်ရိတ်ခါဆန်ပေးသွင်းရမယ်အခြေအနေကလည်းပြောင်းလဲလာတာကြောင့်ပြည်ရင်းစဘာစည်းကတော့ကြဖို့အလားအလာမရှိပါဘူးလို့လည်းမြန်မာနိုင်ငံစံစဘာအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်အခုနေရာဈေးညင်းဖြစ်နေလို့ကြောင့်လို့ဒါရောအရန်ဆန်ကထော့ဝယ်လာနေတဲ့ဘူကိုကတ်သွားနိုင်တယ်ပေါ့နော်ကျသွားနိုင်ရင်ကျွန်တော်တို့ဒီဘက်မှာတော့ဒီစားလုံးနဲ့ဒီတွေအတွက်ကအခက်အခဲဖြစ်လာနိုင်ရင်လို့ကြောင့်ဒါတော့ချိန်ညှိပြီးတော့စဉ်းစားမယ်ပေါ့နော်။ဒီကတော့ကြိုက်သေးတယ်သူကဟိုအများအများကြီးမဟုတ်တော့လည်းပဲဒီဥနယ်စားတော့သူကယူနန်ပြည်နယ်ကနေပြီးတော့ဝယ်တယ်လို့ကြောင့်မလို့တခြားနိုင်ငံကဝင်နေသူကတမောလမ်းကြောင်းမရှိဘူးပေါ့နော်။ကျွန်တော်တို့ကတော့ကားနဲ့တိုင်းကယူနန်ပြည်နယ်ရောက်ဝင်တယ်လို့ကြောင့်မလို့သူကပို့ပြီးတော့နောက်တစ်ချက်ပေါ့နောက်တစ်ချက်ကတော့ဒုတိယချက်ကတော့ကျွန်တော်ရိတ်ခါပေါ့ခုနကပြောတယ်ဥပိုင်းရော MC တို့ဟိုတင်တွင်းရမဲ့ supplier တွေကိုသူကတမောရိတ်ခါအနေနဲ့သူကပြန်ပြီးတော့တွင်းဖို့အတွက်ဒီ budget မတိုင်ရင်တွင်းဖို့အတွက်သူတို့တွန်းအားပေးတာပေါ့အရင်တော့သူတွေကချွေးမှတ်ထားတာပေါ့နော်နောက်မှအနေနဲ့ချွေးကြံပြီးတော့သူဖြည်းဖြည်းချင်းတွင်းရတယ်အခုကတော့အစိုးရဖွဲ့ပြောင်းလဲနေတာဆင်းရဲစင်မပါညာဖြစ်တဲ့ခါကျတော့ဒါလည်းဒုတိယအချက်အနေနဲ့ဒီလိုတော့အများကြီးအကြောင်းရင်းတော့ဖြစ်တယ်
မြန်မာနိုင်ငံအတွက်အရန်ဆန်ကတန်ချိန်14,000စံအိတ်ပေါင်း28,000လိုအပ်မှာဖြစ်ပြီးအခုစဘာစီးတက်နေချိန်မှာတော့ဝယ်ယူနိုင်မယ့်အနေအထားမရှိသေးပဲနောက်ထပ်နှွေစဘာပေါ်ချိန်မှာသာဝယ်ယူမယ့်အနေအထားရှိတယ်လို့လည်းစံစဘာလုပ်ငန်းရှင်အတိုင်းအဝိုင်းကသုံးသပ်ပါတယ်လောလောဆယ်အနေအထားပါတော့တရုတ်နယ်စပ်ကိုတင်ပို့ရောင်းချနေမှုကစံချမ်းတစ်ထံကိုဒေါ်လာ400နီးပါးရရှိနေတာကြောင့်မို့ကုန်တယ်တွေအတွက်တွက်ချေကြိုက်နေတဲ့အနေအထားဖြစ်တယ်လို့ပြည်ရဲစဘာဆိုင်တောင်းသူတွေအတွက်လည်းစဘာစီအမြင့်ရတာကြောင့်တွက်ချေကြိုက်တဲ့အနေအထားမှာရှိနေပါတယ်။ပြည်ရင်းစံစည်းကတော့ငွေကြေးဖောက်ပွားမှုတခြားကုန်ပစ္စည်းဈေးတွေနဲ့လိုက်ပါပြီးဈေးတက်နေပေမဲ့တိတိတသားကြီးဈေးတက်တဲ့အနေအထားမရှိသေးတဲ့အကြောင်းလဲစံစဘာလုပ်ငန်းရှင်အတိုင်းအဝိုင်းကသုံးသပ်ထားပါတယ်ရှင်။